ဇွန်လ၈ရက်နေ့စွဲနဲ့အမေရိကန်ထက်လွတ်တော်မှဂျင်ဘွက်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကိုပေးတဲ့စာမှာသူ့အနေနဲ့အာရှသုံးနိုင်ငံကအခြေအနေကိုလေ့လာဆန်းစစ်နိုင်မှုတောင်ကိုရီးယားထိုင်းနိုင်ငံတွေကိုပြီးခဲ့တဲ့အပတ်ကသွားရောက်ခဲ့တဲ့အကြောင်းမြန်မာနိုင်ငံကိုသွားမဲ့ဆဲဆဲအကြောင်းရင်းတို့ကြောင့်ခီးစဉ်ကိုရပ်ဆိုင်းခဲ့ရတဲ့အကြောင်းစချီပြီးအချက်၅ချက်ကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီအချက်၅ချက်ကတော့အမေရိကန်ကိုရီးယားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အကောင်အထည်ပေါ်ဖို့ထိုင်းနိုင်ငံမှာဒီမိုကရေစီဆိုင်ရာအကူအညီတွေဆက်ပြီးတော့ပေးဖို့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်184ကိုချိုးဖောက်နေကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကတ်ကံဘဲပြောခဲ့ရတဲ့ပတ်သက်ပြီးစီးစစ်ဖြေရှင်းပေးဖို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အထူးကိုယ်စားလှယ်ခန့်အပ်ဖို့နဲ့နိုင်ငံခြားရေးဝန်ကြီးဌာနကအရှိအာရှဌာနကိုအသုံးစရိတ်တိုးမြှင့်ပေးအပ်ဖို့အချက်၅ချက်ဖြစ်ပါတယ်။မြောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့ပတ်သက်လို့တောင်းဆိုချက်မှာပြီးခဲ့တဲ့မေလကမြန်မာခီးစဉ်ပြီးလက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာကတ်ကံဘဲကမြန်မာဆိုရဟာမြောက်ကိုရီးယားကလက်နက်ပစ္စည်းဝယ်ယူခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်184ကိုချိုးဖောက်နေတယ်လို့ဆွဆွဲပြောကြားခဲ့တဲ့အကြောင်းဒီလိုပြောကြားရမှာအသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိသလိုနောက်ပိုင်းမှာလည်းထပ်ဆင့်ရှင်းလင်းတာမရှိခဲ့ကြောင်းရေးသားထားပါတယ်။တစ်ဆက်တည်းမှာလည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးဟာမြောက်ကိုရီးယားလက်နက်သင်္ဘောကနေလက်နက်ဝယ်ယူခဲ့တယ်ဆိုတဲ့သတင်းကိုအခြေခံခဲ့တယ်လို့ယုံကြည်တဲ့အကြောင်းဒါပေမဲ့ဒီလိုပြောကြားချက်ဟာမြန်မာနဲ့အမေရိကန်တိုက်ရိုက်ဆက်ဆံရေးရှေ့အလားအလာတွေကိုထိခိုက်စေတဲ့အတွက်အမေရိကန်နိုင်ငံခြားရေးဌာနကလူသိထင်ရှားအထောက်အထားပြရှင်းလင်းအတည်ပြုဖို့လိုပါကြောင်းရေးသားထားပါတယ်။မစ္စတာဂျွန်ဘက်ကပြီးခဲ့တဲ့အပတ်အာရှခီးစဉ်မတိုင်ခင်ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးအထောက်အထားအချက်လက်နဲ့အတည်ပြုချက်ရဖို့အတွက်ရည်ရွယ်ပေါင်းများစွာစူးစမ်းခဲ့ပါတယ်။ဒါပေမဲ့နိုင်ငံခြားရေးဌာနကတစုံတရာတုံ့ပြန်ဖြေရှင်းခဲ့တာမရှိသလိုဒီဆွဆွဲချက်တွေကိုတခြားဗန်နိုင်ငံကမှလည်းဝင်ရောက်ထောက်ခံဝေဖန်ရှုံ့ချဆွဆွဲတာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်။အားလုံးသိတဲ့အတိုင်းမြန်မာနိုင်ငံကိုသွားဖို့နိုင်ရည်ပိုင်းအလို့မှာမြန်မာဆိုရဟာမြောက်ကိုရီးယားနဲ့ပူးပေါင်းပြီးနျူကလ িয়ার စီမံကိန်းဆောင်ရွက်နေတယ်လို့ပြည်ပသတင်းမီဒီယာတွေမှာပေါ်ထွက်ခဲ့တဲ့အကြောင်းဒီသတင်းကိုအမေရိကန်ဆိုရကရန်ပုံငွေထောက်ပံ့ထားတဲ့နော်ဝေးခြေစိုက်ဒီမိုကရက်တစ်မြန်မာသံကထုတ်လွှင့်တာဖြစ်တဲ့အကြောင်းဒီလိုပြောဆိုချက်နှစ်ချက်ကြောင့်မြန်မာခီးစဉ်ကိုဖျက်ပြီးတော့သူပြန်ခဲ့ရတာဖြစ်ကြောင်းမစ္စတာဂျင်ဝက်ကရှင်းလင်းထားပါတယ်။ဒါကြောင့်မို့ဒီဆွဆွဲချက်နှစ်ခုစလုံးကိုအချက်လက်နဲ့တကွအချိန်မီရှင်းလင်းပေးဖို့တောင်းဆိုပါတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒုတိယတောင်းဆိုချက်ကတော့2008ခုနှစ်ကအမေရိကန်အထက်လွှတ်တော်ကချမှတ်ခဲ့တဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူရေးတော်လန်ဒိုစ်ဘောမီဂျိတ်အဲ့နဲ့ညီမြန်မာနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ခံထားဖို့အချက်ဖြစ်ပါတယ်။ဒီထူးကိုယ်စားလှယ်ဟာမြန်မာနဲ့ပတ်သက်လို့မူဝါဒရေးရာအထူးကိုယ်စားလှယ်အဖြစ်ဆောင်ရွက်မှာဖြစ်ပြီးအမေရိကန်သမ္မတကအထက်လွှတ်တော်ရဲ့အကြံဉာဏ်နဲ့အတည်ပြုချက်ရယူပြီးခံထားရမှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာနိုင်ငံတကာအစိုးရမူဝါဒတွေနဲ့အညီအတူပူးတွဲဆောင်ရွက်ဖို့ဒီလိုပူးတွဲဆောင်ရွက်ရမှာမြန်မာနိုင်ငံပေါ်နိုင်ငံတကာနဲ့အတူဝိုင်းဝန်းပိတ်ဆို့အရေးယူနိုင်ရေးစစ်ဆိုးရနဲ့တိုက်ရိုက်ဆက်ဆံရေးဒီမိုကရေစီရေးတိုးမြင့်ဆောင်ရွက်ဖို့နဲ့မြန်မာပြည်တို့နဲ့ပြည်ပကအဖွဲ့အစည်းတွေကိုကူညီထောက်ပံ့ရေးမြန်မာနိုင်ငံမှာဒီမိုကရေစီရပ်သားအစိုးရပေါ်ထွန်းရေးလူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာကူညီပေးရေးတွေအတွက်ဒီထူးကိုယ်စားလှယ်ကတာဝန်ယူဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်ဒီတွန်လမ်ဂျော့စ်ဥပဒေဟာအတည်ပြုအသက်ဝင်နေပြီးဖြစ်ပေမဲ့လို့ဒီယာရုကိုတော့ခန့်အပ်ဖို့လိုနေသေးတဲ့အကြောင်းဒီရာထူးအတွက်ထိုင်းနိုင်ငံမှာအမေရိကန်တမ်မတ်ဖြစ်တာဝန်ယူထမ်းဆောင်နေတဲ့ Mr. Eric John ကိုခန့်အပ်ပေးဖို့လဲအကြံပြုကြောင်း Mr. Jin Wook ကဖော်ပြထားပါတယ်။ဇွန်လ၈ရက်နေ့နေဆွဲနဲ့ထုတ်တဲ့ Mr. Jin Wook ရဲ့ပေးစာထွက်လာပြီးတရက်ကြာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရာထူးကိုမကြာခင်မှာခန့်အပ်ဖို့ရှိပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။